သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တောရာရှိမြတ်မြပပွားနယူဂီနီတွင်ဒုက္ခသည်များနဲ့ခိုလုံခွင့်တောင်းသူများကိုစီမံပို့ဆောင်ထားတဲ့မူဝါဒဟာရှင်းနစ်ကြားပြီးဖြစ်ပြီးဒဇံပါလတွင်ကုန်ဆုံးတော့မှာဖြစ်ပါရင်ဩစတြေးလျဟာပစိဖိတ်သမုဒ္ဒရာနိုင်ငံနာရူးတို့လေများနဲ့စိုက်ရောက်လာသူများကိုပို့ဆောင်มาဖြစ်ပါရင
် my name is Thanos Selvarasa I'm from Sri Lanka I came to Australia seeking asylum and safety I am a refugee
ကျွန်တော်နာမည်က Thanos Selvarasa ဖြစ်ပါတယ်ကျွန်တော်ဟာသီရီလင်ကနိုင်ငံကနေခိုလွန်ခွင့်နဲ့လုံခြုံမှုကိုရှာဖို့ဩစတြေးလျကိုလာခဲ့ပါတယ်ကျွန်တော်ကဒုက္ခသည်ပါတမီးဒုက္ခသည်သာနစ်ဆယ်ဗာရာဆာသည်လေဖြင့်ဩစတြေးလျသို့ရောက်ရှိလာပြီးပပွားနယူဂီနီရှိမန်နစ်အာလင်ကလူဝင်မှုကြီးကြပ်ရေးစခန်းကိုပို့ဆောင်ခံခဲ့ရပါတယ်မန်နစ်ချူမထိမ့်သိမ့်ခံရသူဟောင်းဟာယခုအခါမှာစေကူသမှုခံယူဖို့ဩစတြေးလျကိုရောက်ရှိနေတာဖြစ်ပါရင်သူဩစတြေးလျမှာဘယ်တော့မှနေရမှာမဟုတ်ဘူးလို့ SBS ကိုပြောဆိုပါရင
် But day by day we were destroy everything physically and mentally because no one is can't live anymore in there because I don't know how to explain that island is a different type of torture but they were destroy but other people were destroy physically and
နေစင်းနဲ့မြကျွန်တော်ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာဖျက်ဆီးခံနေရပါတယ်ဘယ်သူကမှအဲ့ဒီမှာမနေနိုင်ပါဘူးဒီကျွန်းအကြောင်းကိုရှင်းပြရတာကခက်ပါတယ်ဒါဟာနှိပ်စက်တာနဲ့မထူပါဘူးကျွန်တော်တို့ဘဝဖျက်ဆီးခံရပြီးတခြားလူတွေလည်းရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာပါဖျက်ဆီးခံနေရပါတယ်ကျွန်ုပ်တို့ကိုထိမ့်သိမ့်ထားခြင်းမရေရာမှုများနဲ့အမြဲတမ်းဖြည့်ရှင်ပေးချက်လိုအပ်နေပါတယ်ဩစတြေးလျနဲ့ပပွားနယူဂီနီအစိုးရများသည်ဒီဇင်ဘာလမှာရှင်းနစ်ပြည့်တော့မဲ့ကမ်းလွန်စီမံကိန်းလုပ်ငန်းကိုအဆုံးသတ်ရန်သဘောတူညီခဲ့ကြပါတယ်ယခုနှစ်ဇူလိုင်လအထိပပွားနယူဂီနီတွင်ခိုလွန်ခွင့်တောင်းခံသူ124ဦးနှင့်နာရူတွင်109ဦးကရှိပါသည်။သို့သောပြီးခဲ့တဲ့လကနာရူနှင့်သဘောတူညီမှုရခဲ့ပြီးနောက်ထိုနေရာတွင်အကန့်အသတ်မရှိဆက်လက်ထိန်းသိမ်းထားရန်ရှိတဲ့အတွက်အစိုးရရဲ့မူဝါဒဟာပြောင်းလဲခြင်းတော့မရှိပါဘူး။ပြည်ထောင်ရေးဝန်ကြီးကယ်ရင်အန်ဒရူးစ်ကဒါဟာသိသာထင်ရှားတဲ့တိုးတက်မှုတစ်ခုလို့ပြောဆိုပါသည်။2008မှ2013ခုနှစ်အတွင်းလူ9000ကျော်သည်လေအစင်း120ကျော်ဖြင့်ဩစတြေးလျသို့ရောက်ရှိလာခဲ့ပြီးအနည်းဆုံးလူ1200ဟာပင်လယ်ပြင်မှတည်ဆုံးခဲ့ပါသည
် This is signaling very clearly the end of the relationship with regional processing in PNG but it's also a very strong message that we're sending to people smugglers that there is zero chance that people who attempt to come here illegally will never ever ever settle here
ဒီအချက်များဟာ PNG တွင်ဒေသဆိုင်ရာအပြောင်းလဲများနဲ့ဆက်ဆံရေးစီမံမှုကိုအဆုံးသတ်ဖို့ကသိသာထင်ရှားပါတယ်။ဘောင်ကိုသမားတွေစီကိုလည်းခိုင်မာတဲ့သတင်းစကားတစ်ခုပို့နေပါတယ်။ဒီနေရာမှာတရားမဝင်ဝင်ဖို့စ조사တဲ့လူတွေဒီမှာဘယ်တော့အခါမှหนีလို့မရပါဘူး။ဩစတြေးလျမှာပေရောမမိမထားသင့်တဲ့အရာတစ်ခုကဩစတြေးလျကိုရောက်ဖို့စ조사ရင်းအနည်းဆုံးလူ1200ပင်လယ်ပြင်မှာတည်ဆုံးခဲ့တာကိုပါပပွားနယူဂီနီနိုင်ငံတွင်ဩစတြေးလျအစိုးရရဲ့ဒေသဆိုင်ရာစီမံခန့်ခွဲမှုစာချုပ်သည်ဒီနှစ်ကုန်ဒီဇင်ဘာလ31ရက်နေ့တွင်ပြီးဆုံးမှဖြစ်ပြီးသက်တမ်းတိုးမှာမဟုတ်ဘူးလို့သိရပါတယ်2020ခုနှစ် January 1ရက်တွင် PNG အစိုးရသည်သူ့နိုင်ငံတွင်ကျန်ရှိသူများအတွက်အပြည့်အဝစီမံခန့်ခွဲပြီးတာဝန်ယူမယ်လို့ဆိုပါတယ်။ Federal အစိုးရကဩစတြေးလျသည်နာရူးတို့မိမိစန္ဒအလျောက်လွှဲပြောင်းလို့သောဒုက္ခသည်များသည်ဒေသဆိုင်ရာအစီအစဉ်များအပေါ်မူတည်ပြီးမြေသူမဆိုးကိုထောက်ပံ့မှုပေးမယ်လို့ဆိုပါတယ်။ Papua New Guinea ရဲ့ဖြည့်ရှင်ချက်သည် Labor ဝန်ကြီးချုပ် Kevin Rudd 2013ခုနှစ်ကဝန်ကြီးချုပ်ဖြစ်လာပြီးနောက်ထောင်ချီသော ခေါလုံခွင့်တောင်းခံသူများရောက်ရှိလာပြီးပင်လယ်၌သေဆုံးမှုများစွာဖြစ်ပြီးနောက်ဖြစ်ပေါ်လာတာဖြစ်ပါတယ် SBS သို့ပေးအပ်သောကြေညာချက်တွင် Mr. Rudd ကယခုလိုပြောကြားထားပါတယ်
The 1-year agreement with PNG signed in 2013 should not have been renewed and rolled over indefinitely like it has for the last 8 years.Successive Liberal governments have ignored the provisions of the original policy on the proper standards of accommodation, health and other services to be provided to those being resettled. From the moment it became clear that people weren't being rapidly processed, they should have been brought to Australia for processing and then resettled in the
region of certain countries like New Zealand. Now, the next time, the government has been able to do this.အဆက်ဆက် liberal အစိုးရများဟာပြန်လည်နေရာချထားသူများအတွက်တင့်တော်သောနေရာထိုင်ရင်းကျန်းမာရေးနဲ့တခြားဝန်ဆောင်မှုများအတွက်မူလမူဝါဒရဲ့ပြဋ္ဌာန်းချက်များကိုလျှို့လျူခဲ့ကြပါတယ်လူတွေကိုလှင်မြန်စွာစီမံလုံဆောင်ပေးခြင်းမခံရကြောင်းသိလာတာနဲ့သူတို့ကိုအอสတြေးလျကိုစီမံခံခွဲဖို့ခေါ်ဆောင်လာသင့်ပြီးတော့နယူးဇီလန်လိုတရရနိုင်ငံတွေမှာအခြေချနေထိုင်ပေးသင့်ပါတယ်လေဘာတိုက်ခံရဲ့ပြောရေးဆိုခွင့်ရှိသူခရစ်စတီနာကနယ်လီကလေဘာကကမ်းလွန်စီမံခန့်ခွဲမှုနဲ့ဒေသတွင်းပြန်လည်နေရာချထားရေးနဲ့လှေများကိုပြန်လှည့်ခြင်းများကိုထောက်ခံတယ်လို့ဆိုပါတယ်။ဒါပေမဲ့မော်ရစင်အစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းမှုကြောင့်လူတွေကိုအကန့်အသတ်မရှိချုံနှောင်းထားတာကရက်စက်စွာပြုလုပ်မှုဖြစ်တယ်လို့ဆိုပါတယ်။ပပဝနယူဂီနီတွင်ဒုက္ခသည်နှင့်ခေါလုံခွင့်တောင်းခံသူတရားကြောသာကြံရှိပါတော့တယ်။နယူးဇီလန်သည်လူ150ကိုပြန်လည်နေရာချထားရန်ကမ်းလှမ်းခဲ့သောလေယခုအချိန်ထိအဲ့ဒီကမ်းလှမ်းချက်ကိုအอสတြေးလျအစိုးရကပယ်ချနေစေဖြစ်ပါတယ်။ Green Party မှ Immigration ပြောရေးဆိုခွင့်ရှိသူ Nick Macken ကအဖြစ်ပြက်တစ်ခုလုံးဟာရှက်စရာကောင်းတော်လေနယူးဇီလန်ရဲ့ကမ်းလှမ်းချက်ဟာအပြုသဘောဆောင်တယ်လို့ဆိုပါတယ်။
The Papua New Guinea government should negotiate directly with the New Zealand government and accept the New Zealand government's kind offer to resettle 150 people. So within 1 year, if that happened, all of the people who are currently stuck in Papua New Guinea could be resettled in New Zealand, where they'd be looked after like they should be looked after in Australia. Look, this policy has been a humanitarian calamity. It has resulted in deaths.It's resulted in countless lives destroyed. It's
wasted tens of billions of dollars. Papua New Guinea ဆိုရသည် New Zealand ဆိုရနဲ့တိုက်ရိုက်နှိမ့်နိုင်ပြီးလူ150ကိုပြန်လည်နေရာချထားရန် New Zealand ရဲ့ကျင်းနာသောကမ်းလှမ်းချက်ကိုလက်ခံသင့်ပါတယ်။ဒါကတစ်နှစ်အတွင်းမှာဖြစ်သွားခဲ့ရင် Papua New Guinea မှာလက်ရှိပိတ်မိနေသူအားလုံးကို New Zealand မှာပြန်လည်နေရာချထားပေးနိုင်မှာဖြစ်ပါတယ်။သူတို့ကို Australia မှာဘယ်လို queue site သင့်တယ်ဆိုတာကိုသူတို့ကိုဘယ်လိုစောင့်ရှောက်နိုင်မလဲဆိုတာကိုပါဒီမူဝါဒဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးတစ်ခုဖြစ်ပါလေဒါကသေဆုံးမှုများမရေတွက်နိုင်သောအသက်ပေါင်းများစွာကိုပျက်စီးစေပြီးဒေါ်လာဘီလီယံနဲ့ချီအလဟာသဆုံးရှုံးစေခဲ့ပါလေနောက်ဆုံးမှဒါကဩစတြေးလျနိုင်ငံရဲ့အမျိုးသားရေးမှာအမောင်မိုက်ဆုံးနဲ့အရှိရဆုံးအခမ်းအနားထဲကတစ်ခုဖြစ်ပါလေ2014ခုနှစ်မှစလို့လှေများဩစတြေးလျသို့ရောက်ရှိလာခြင်းမရှိတော့လေအပြည်ပြည်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့မှ Graham Thorne ကမူလူအခွင့်ရေးချိုးဖောက်မှုများအတွက်နိုင်ငံတကာရဲ့ဝေဖန်မှုများပုံမှန်ရှိနေသေးကြောင်းပြောကြားပါတယ်
။ Well, sadly, this policy continues to undermine Australia's reputation. Again, we've seen the UN through our periodic review.criticize Australia for the way it has treated people who have tried to come here seeking protection. A number of governments spoke out about the damage that this policy has done. And it will
continue to undermine our reputation. When Asia Kauna ga Dimuwara ga Australia ye goun da dien go set pi thi khai se ba de. Da jao nau de jain kula thamaga ye poun man pyan san sit da ga twei kae da ba. Aka kwe sha bu chou sa ni de di go yauk la de lu rue go ဆက်ဆံပုံကြောင့်ဩစတြေးလျကိုဝေဖန်နေကြပါတယ်အစိုးရအတော်များများကဒီ policy ကြောင့်ပျက်စီးဆုံးရှုံးမှုတွေအကြောင်းကိုပြောနေကြပါတယ်ပပဝနယူဂီနီနဲ့နာရူထိန်းသိမ်းရေးစခန်းများမှာပိတ်မိနေတဲ့အမျိုးသားများအတွက်အခြေအနေကိုကျွန်ုပ်တို့မဖြေရှင်းနိုင်တဲ့အထိဒါကကျွန်ုပ်တို့ရဲ့ ဂုံတိတ်ခါကိုဆက်လက်ထိခိုက်စေပါလိမ့်မယ်။ထာနစ်ကဲ့သို့ဒုက္ခသည်များအတွက်အနာဂတ်ကတော့လုံးဝမရေရာသေးပါဘူး။သောတာရှင်များခင်ဗျာ SBS သတင်းဌာနကမာကစ်မီကလိုကနိုမော့စ်နဲ့စတက်ဖန်အန်ဘရူစတာတို့ရဲ့စာမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ